VOA မြန်မာဝိုင်းရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မော်ပါရှင်။မြန်မာနိုင်ငံမှာ November 6ရက်ကျင်းပမယ့်ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကဆောင်ရွက်နေပါတယ်လို့ August 31ရက်နေ့က Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စေမယ့်အချက်အလက်အများတွေမပြတ်အောင်ဆောင်ရွက်နေတယ်လို့အမုန်းစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရှင်းထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမပေးချအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွေးကောက်ပွဲလုပ်ငန်းရှင်တွေပေါ်ထိခိုက်စေမဲ့ဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ကြေညာချက်ထုတ်ချိန်ကနေ November 22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းချက်လက်မှားတွေကောလာဟလတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူအဆိုကိုယ်စလင်လောင်းဟာမြန်မာနိုင်ငံသားမဟုတ်ဘဲဘင်္ဂါလီဖြစ်လို့ရွေးကောက်ပွဲဝင်ပြိုင်လို့မရဘူးဆိုတာမျိုးမှားရင်ဖော်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်နာတွေအကြမ်းဖက်ဖို့တုံ့ဆော်တာတွေကိုထိထိရောက်ရောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမပြန့်ရေးအပအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်မဲ့နေရာမှာတည်ထားလို့ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲကိုတည်ထောင်သူသူတေသနာမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရယ
်အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘယ်လိုအကောင့်တွေဖော်မလဲဆိုတာကိုအရင်ပြောရမယ်နဲ့တူတယ်ဆိုတော့ဒါကြောင့်လဲဆိုတော့ဒီအရင်အကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ဂရီကိုပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ခံချက်ပေးခဲ့တဲ့ဟာတွေရှိတယ်တူတော်နာလည်းတကယ်အကောင့်တွေဖော်ရင်းနေရာမှာအဲ့ဒါတွေပြစ်မိခဲ့တာမရှိဘူးဒါဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကဒီလိုမှအန်တီအများရဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖိရှားပေးမိလို့ပါတော့ဂရီကိုပြုခဲ့ပေးမယ်လေတကယ်လက်တွေ့မှာက24နာရီတည်းမှာမထုတ်ချနိုင်တဲ့ဟာတွေအများကြီးရှိခဲ့တယ်။ပြီးတဲ့အခါမှာဒီကျွန်တော်တို့ဒီကဒီအမုန်းစကားတို့ကိုပေါ့နော်ဒီအကြောင်းပြပြီးတော့မှလက်လက်ခါတော့ပြောဆိုခွင့်ဒီချိုးဖောက်ခံရတဲ့ဖြစ်စဉ်တွေလည်းအတိတ်မှာတော့အများကြီးရှိခဲ့တယ်ပေါ့နော်။အမုန်းစကားတွေဒီလူအဖွဲ့အစည်းကိုတကယ်လို့မှအန်တီအပြုလာနိုင်တဲ့လူမှုပဋိပက္ခတွေဖြစ်လာစေနိုင်တဲ့အကြံဖတ်မှုတွေဖြစ်လာစေနိုင်တဲ့အန်ဒီရရှိတဲ့စကားဖြစ်အတွင်းပြောင်းရင်တော့ကန့်တရပါလိမ့်မယ်အဲ့လိုမဟုတ်တဲ့ဒီတာမန်ဒီဝေဖန်ပြောဆိုမှုတွေပြီးရတဲ့အခါမှာဒီအမုန်းဒီပေါ်တော့အန်ဒီရရှိတဲ့စကားမမြောက်တဲ့တာမန်တကယ်ရက်တွေကိုတော့ဒီပေါ်တော့ဒီပြိပင်လို့မရအောင်အကောင်ပြိပင်တာကလည်းလက်လက်ဆက်ဆက်ပြောဆိုမှုကိုပြိပင်နေတူတူပဲအချို့တော့တရမီဒီယာတွေရဲ့အချို့တော့ post တွေကို Facebook ကဖျက်ချလိုက်တာတွေပြီးရတဲ့အခါမှာဒီတိုင်းရင်းသားအရေးကိစ္စပြောဆိုတာတွေကိုဒီပေါ်တော့ဒီ Facebook ကထုတ်ချတာ၄စတဲ့ဟာတွေကအများကြီးရှိတယ်လက်တော့တောင်မှရှိရသူတို့အခုလည်းဟိုထပ်ပြီးတော့မှရေကောက်ပွဲနဲ့ပတ်သက်ပြီးတော့မှ rules and regulation အစ်စ်တင်လုပ်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒါကလည်းဘယ်လောက်ထိလက်လက်ဆက်တော့ပေါ့ဆိုကုန်ကိုဘယ်လောက်ကာကွယ်ပေးနိုင်မလဲပြဿနာတွေရောဘယ်လောက်ဖြေရှင်းမနိုင်မလဲဆိုတာတော့အဆင်ခွန်မှုတစ်ခုပေါ့နော်ဆိုတော့နောက်ဒုတိယပိုင်းအနေနဲ့ကျွန်တော်မြင်တာကကြတော့Facebook ကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဗမာ language ပြီးတဲ့အခါမှာဒီအပြောများတဲ့ဒီ Rakhine Jinpo ပြီးတဲ့အခါမှာဒီအခြားတော့ဒီတိုင်းဒါ language တွေအတ္တဓာတ်ရီအမျိုးစုံကိုပေါ့နော်ဒီကျွန်တော်တက်ကြွန်းနဲ့တူတူအများကြီးလက်ခံဖို့လိုအပ်တယ်ပေါ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းပြီးတဲ့ခါမှာဘာသာစကားအရာဘာသာပိတာအရာစားတဲ့လူစားတဲ့အကြောင်းအရာတွေကိုတိတိကျကျကွက်ကွက်ပြပြဒီမြန်မာနိုင်ငံရဲ့ရေကန်မြေကန်နိုင်ငံရေးအခြေအနေကိုတည်ပသားလူတွေဆိုလို့ရှိရင်တော့ပြဿနာမရှိဘူးအဲ့လိုမျိုးပဲနဲ့လူသားတော်မှမဟုတ်တဲ့ AI တွေကိုတုံးပြီးတော့မှဒီဓာတ်တွေကိုလုပ်မယ်ဆိုတာကအင်မတန်မှဆိုရင်ကိုကောင်းတဲ့ကိစ္စဖြစ်တယ်အလွန်အန်တီအများကြီးပေါ့နော်လွတ်လပ်စွာတစ်ခုပြောဆိုမှုကိုဟိုထိခိုက်လာနိုင်ဒီအများကြီးရှိရလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့ content ကိုတည်တည်ချာချာတည်နေတဲ့ခြေကံမြေကံနောက်ခံအခြေအနေတွေကိုတည်ချာတည်ပြီးတဲ့ခါမှာဘာသာစကားပါဝင်အခြားသောဒီတိုင်းသားဘာသာစကားတွေပါဟိုဒုက္ခနဲ့သူတည်နေတဲ့သူတွေကိုပေါ့နော်ခန့်အပ်ပြီးတော့လုပ်တာကဟိုအဆင်ပြေမယ်လို့တော့ထင်ပါတယ်ပေါ့နော်
မြန်မာနိုင်ငံရွေးကောက်ပွဲအတွက် Facebook ရဲ့စီကံချက်အသစ်တွေထဲမှာတည်င်းနဲ့မသက်ဆိုင်တဲ့ထင်အောင်ထင်မှားဖြစ်နိုင်တဲ့ပုံအမှားတွေတုံးတာတွေထိန်းချုပ်ရေးလဲပါဝင်ပါတယ်။တက်တန်းတစ်နှစ်ကျော်ရှိနေတဲ့ပုံတွေကိုပြန်ရှယ်မယ်ဆိုရင်ဒီဓာတ်ပုံဟာတစ်နှစ်ကျော်တည်းကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်မဲ့သူကိုသတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့ဒီလိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တူဉာဏ်ပညာအပြင်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။တရေမှာအချက်အလက်မှားတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message texting forward ပို့တာကိုလည်းတခါတဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါတယ်။ဒါကလည်းမိကွန်းထုတ်เสียဖြစ်တယ်လို့ကိုရဲဝေပြောအောင်ကပြောပါတယ်
။ဒီအရင်ပြိပခါတွေမှာဆိုလို့ရှိရင်တော့ဒီစောင်းစော်တဲ့လူတွေကဒီအဲ့လိုမျိုးအတုံးပြူပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားရုံးကနေပြီးတော့မှပေပါတာဝင်ပေပါတာဝင်လေးကတော့ဘာတွေပြင်ဆင်နေပါလဲသူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါလဲဆိုတော့အကြောင်းအရာတွေမှာ ဟိုဒီ message ကို10ဦးစီမျှဝေလိုက်ပါလို့15ဦးစီမျှဝေလိုက်ပါလို့ဆိုတော့ဒီ fake message တွေပို့တယ်အဲ့အရာတွေကိုပြန်လည်းမျှဝေပြီးတော့ပြန်နေတာရှိတယ်ဆိုအဲ့အရာတွေကိုတော့တာစီကောင်တာစီပေးနိုင်လိမ့်မယ်တူတော်ညာမေးခွန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေပေါ့ကောင်းမွန်တဲ့ message တွေကိုကျတော့ဘယ်လိုတာစီပေးနိုင်မှာလဲတကယ်တော့တာစီပေးနိုင်ရဲ့မှာလားဆိုတာကအပြစ်တင်ရှိရပါတော့ဆိုတော့အဲ့အရာတွေကတော့မေးခွန်းထုတ်စရာပဲဆိုတော့ပထမဦးဆုံးအနေနဲ့ကျွန်တော်အိုက်ရှာလေးသွားချင်ပါတယ်
Facebook လူမှုကွန်ရက်ပေါ်မှာလူမှုရေးရွေးကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဖဲအဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook တုံးတဲ့သူတွေသိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြည့်နိုင်ဖို့ Facebook ရဲ့ Ad Library ဆိုတဲ့နေရာမှာ9နှစ်သိမ်းထားပေးမှာပါ။
အဲ့အချက်နေတာကျွန်တော်တို့တွေကဒီကောင်းတယ်လို့ယူဆတယ်ရေဘူးအချင်းကောင်းတယ်လို့ယူဆတယ်။တကယ်တမ်းအဲ့လိုမျိုးဒီတည်င်းအချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အနေရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရရှိတဲ့ page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကကြော်ညာတဲ့ကြော်ညာတွေကိုတော့အဲ့လိုမျိုးသာလုပ်ပြီးလို့ရှိရင်ပို့အဆင်ပြေမယ်လို့ကျွန်တော်နေနေမိပါတယ်။
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ဖြစ်ပါတယ်။ Facebook ပေါ်ကသတင်းအချက်အလက်တွေမှတ်မှန်မှန်ဆိုတာကို Boom AFP Fact Check နဲ့ Fact Crescendo ဆိုတဲ့မိဖွဲ့အဖွဲ့၃ဖွဲ့ကစစ်ပေးနေတာဖြစ်ပါတယ်။အခု2020ခုနှစ်ဒုတိယ3လပတ်ထဲမှာအမုန်းပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ဖော်ပြချက်ပေါင်း23,000ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပထမ3လပတ်မှာလည်းအဲ့ဒီလိုဖယ်ရှားလိုက်တဲ့ဖော်ပြချက်ပေါင်းက9,000ရှိခဲ့ရာကဒုတိယ3လပတ်မှာတော့3,000ဒီပါအထိများလာခဲ့တာပါ။ရွေးကောက်ပွဲကာလမှာသူ့အမြင်ကိုယ်မြင်တွေကိုပုံပွင့်လင်းလင်းလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ်။ဒီလိုမျိုးအမြင်မတူတာတွေကိုတည်င်းမှမပြတ်အောင်ဆိုပြီးထိ ंछ ုတ်တာမျိုးလက်ရှိအာဏာရအစိုးရအလိုကျကန့်သက်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါရဲ့ရှင်ဒီမှာဆွေးမြေပါမှာ